င်ဒီယာချေဆိုင်အဒန်နီစိတ်ကန်းနဲ့ထူးစီးပွားရေးဇုံလီမိတက် APSEC ကအမေရိကန်ကဒဏ်ခတ်မှုချမှတ်ထားတဲ့မြန်မာနိုင်ငံမှာသူ့ရဲ့တိဆောက်နေစေကုန်တက်တာအတင်းချစိတ်ကန်းလုပ်ငန်းစီမံကိန်းကိုဝယ်ယူမဲ့သူလိုက်ရှာနေတာဖြစ်ပြီးဝယ်ယူမဲ့သူရှာဖို့အခက်တွေ့နိုင်တယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ကုမ္ပဏီအမှုဆောင်အရာရှိချုပ် Karen Adani ကတော့ရန်ကုန်တိုင်းမှာသူတို့တိဆောက်နေတဲ့ဒီစီမံကိန်းအတွက်ဒေါ်လာ350ယင်းနှိမ့်ရန်ထားတာဖြစ်ပြီးဒီစီမံကိန်းကိုဖျက်သိမ်းမှာမဟုတ်ပဲဝယ်ယူမဲ့သူလိုက်ရှာနေတာဖြစ်ကြောင်းနဲ့အခုနှစ်ဘန်ဒါရီနှစ်မကုန်ခင်ရောင်းချနိုင်မယ်လို့မျှော်လင့်ကြောင်းပြောကြားခဲ့ပါတယ်။မြန်မာနိုင်ငံတွင်တိဆောက်ဆဲဒီလုပ်ငန်းဟာသွင်းကုန်ထုတ်ကုန်လုပ်ငန်းစိတ်ဝင်စားသူတွေအတွက်နေရာအသစ်တစ်ခုဖြစ်တယ်လို့ဒါကမြန်မာစီးပွားရေးလုပ်ငန်းရှင်တွေဒါမှမဟုတ်အမေရိကန်ရဲ့ဒဏ်ခတ်မှုကိုမစိုးရိမ်တဲ့တရုတ်ကုမ္ပဏီတွေကစိတ်ဝင်စားနိုင်တယ်လို့လည်းပြောပါတယ်။ဒီစီမံကိန်းမှာကုန်တင်ကုန်ချစိတ်ကန်ဟာအိန္ဒိယအရှင်းနဲ့တောင်ကမ်းရိုးတန်းတွေကစိတ်ကမ်းတွေနဲ့လည်းဆက်နွယ်နေတာကြောင့်တောင်အာရှဒေသတွင်တည်ယူပို့ဆောင်ရေးအတွက်အရေးပါလာနိုင်တယ်လို့အိန္ဒိယအစိုးရအတွက်လည်းပြည်ရဲ့ပိုးလမ်းမစီမံကိန်းနဲ့ပါကစ္စတန်နဲ့တီရိလင်္ကာနိုင်ငံစိတ်ကမ်းတွေကကြီးကြီးမြုံနှံမှုတွေအတွက်ပထဝီနိုင်ငံကြီးရထိနိုင်မဲ့နေရာတစ်ခုလည်းဖြစ်လာနိုင်တာပါ။